Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ Christmas အခါသမယဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ် December လ25ရက်တောက်ကြနေမနက်ခင် VOA season တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်။
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲကောင်နဲ့အတူညင်ညာပေးမှာပါစီးရီးယားစုအနေနဲ့နိုင်ငံခြားဝန်ရဆက်ဖွဲ့မှုမှာပါပဲဂျနီဗာငင်းငင်းရှင်တွေဘက်မှာပေါင်းမှုစီးရီးယားနိုင်ငံခြားဝန်ကြီးကပြောကြားလိုက်ပါတယ်လာမယ့်နှစ်ဆက်မှာကယ်လီဖိုးနီးယားမှာလုပ်မဲ့ထိပ်သီးရှင်တွေဘက်ကိုတက်ဖို့သမရအမေရိကန်သမရရဲ့ဖိတ်ကြားချက်ကိုအာဆီယံခေါင်းဆောင်တွေကလက်ခံလိုက်ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးတော်ရရှင်တွေနားဆင်ကြမှာကခရစ်တော်ဖွားမြင်ရာဘက်လေဟမ်မြို့မှာခရစ်မတ်ကိုကြိုဆိုသူတွေဘာကြောင့်နေပါရတာပါလဲဘလို့အခြေအနေတွေကြောင့်လဲဆိုတာနဲ့အတူအမေရိကန်ပြည်ထောင်စုမှာတော့မြန်မာခရစ်ယာန်တိုင်းရင်းသားတွေမကြခင်ခရစ်မတ်ကိုကြိုဆိုကြတော့မှာပါဒီနှစ်ကြောက်တဲ့ခရစ်မတ်အတွက်ကက်သလစ်ဘုန်းတော်ကြီးဖာသာတီမတီက
မြန်မာပြည်ရှိပြည်သူပြည်သားများအားလုံးဒီစစ်ပွဲကိုအဆုံးသတ်နိုင်လျက်ဖျားရှင်ရဲ့ချစ်ချင်းများတာကိုဦးထိပ်ထားပြီးတော့မှဒီဦးနဲ့ဒီဦးခု
ဒီလိုခရစ်မတ်ဆူတောင်းတဲ့တွင်နဲ့အတူသောတာရှင်တွေအတွက်ခရစ်မတ်တေးလက်ဆောင်ပေးသွားဖို့လည်းရှိပါတယ်ရှင်။ဒါအပြင်ထိုင်းနိုင်ငံကော့တောင်ခေါ်လေးကျွန်းမှာဗြိတိသျှနိုင်ငံသားနှစ်ဦးအသက်ခံရမှုထိုင်းတရားရုံးဆုံးဖြတ်ချက်ပေါ်တုံ့ပြန်သံတွေကိုလည်းကြားကြရမှာပါ။နောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင်။
စီးရီးယားစုအနေနဲ့နိုင်ငံခြားကဝင်ရောက်ဆက်ဖက်မှုတွေမှာပါပဲဂျန်နီဗာမြို့မှာကျင်းပမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်ဖို့အဆင်သင့်ပါပဲလို့တရုတ်နိုင်ငံဘေဂျင်းမြို့ကိုရောက်နေတဲ့စီးရီးယားနိုင်ငံခြားဝန်ကြီးဝေါ်လစ်ချီမူလမ်ကကြက်တပရီနေမှာပြောဆိုလိုက်ပါတယ်စီးရီးယားပြည်ရင်းဆက်အဆုံးသတ်ရေးယူရတဲ့နိုင်ငံတကာဥဆောင်တဲ့စီးရီးယားငြိမ်းချမ်းရေးလုပ်ငန်းရှင်တက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုခဲ့ပြီးတဲ့နောက်မှာသတင်းတပတ်နီးပါးအကြံမှာအခုလိုပြောဆိုလိုက်တာပါနိုင်ငံခြားကဝင်ရောက်ဆက်ဖက်မှုမှာပါပဲလို့ပြောဆိုခဲ့တာဟာဘာကိုယူရတယ်ဆိုတာကိုတော့ရှင်းရှင်းလည်းမပြောဆိုပါဘူး။တရုတ်နိုင်ငံဘေကျင်းမြို့မှာနိုင်ငံတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်မှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာမစ္စတာမူလမ်ကစီးရီးယားတိုက်ခန့်ကိုယ်စားလှယ်အဖွဲ့ဘက်ကပါဝင်မဲ့သူတွေရဲ့နာမည်စင်းတွေကိုရတာနဲ့သူတို့ဘက်ကလည်းကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အဆင်သင့်ဖြစ်နေလိမ့်မယ်လို့ပြောပါတယ်။စီးရီးယားငြိမ်းချမ်းရေးနဲ့ပတ်သက်တဲ့လမ်းပြမြေပုံတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုခဲ့ကြတဲ့အထက်မှာတရုတ်နိုင်ငံလည်းပါဝင်ခဲ့တာပါ။ငင်းချမ်းရေးဆွေးနွေးပွဲကိုတော့အစောဆုံးဇန်နဝါရီလထဲမှာစတင်သွားဖို့ဖြစ်ပါတယ်။တချိန်တည်းမှာပဲရုရှားက IS စစ်သွေးကြော်တွေကိုလေကြောင်းကနေတိုက်ခိုက်နေမှုတွေကိုစီးရီးယားဘက်ကဘယ်အပြစ်ခတ်ရက်စဲရေးကမှမတားနိုင်ဘူးလို့မော်စကိုထိပ်တန်းတန်တမန်တူကပြောကြားလိုက်ပါတယ
်။အီရတ်တပ်ဖွဲ့တွေဟာလွန်ခဲ့တဲ့9လတုန်းက IS အစွန်ရောက်တေစီကလက်လွတ်ဆုံးရှုံးခဲ့ရတဲ့ရာမန်ဒီမြို့ကိုပြန်လည်သိမ်းပိုက်နိုင်မှုအတွက်မြို့လယ်ကောင်မှာခြေကုပ်ယူထားတဲ့စစ်သွေးကြော်တွေကိုနောက်ဆုံးတိုက်ပွဲဝင်နေကြပါတယ်ဒီထိုးစစ်ကြီးရဲ့တတိယမြေနေဖြစ်တဲ့ကြာတာပရင်းနေတုန်းကဆိုရင်အီရတ်နိုင်ငံအန်ဘာနယ်မြို့တော်ရာမန်ဒီရဲ့အစိုးရရုံးနေတည်ရှိရာတဝိုက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ် IS အကြမ်းဖက်သမားတွေဟာအီရတ်တို့ထိုးဖောက်လာတာကိုနှိကွေအောင်အသေးခံဘုံးခွဲသမားတွေမိုင်းဘုံးတွေလက်ဖြောင့်တက်နက်သမားတွေအပြင်လူတွေကိုအကာအကွယ်ဖြစ်သုံးနေကြတယ်လို့အီရတ်စစ်ဖက်အရာရှိတွေကဆိုပါတယ်ရာမန်ဒီမြို့လယ်မှာအစွန်ရောက်တရာကျော်လောက်အခိုင်မာတက်ဆွဲနေကြတာပါမြို့လယ်ကောင်တွေတဖြည်းဖြည်းနီးကပ်လာနေတဲ့အီရတ်အစိုးရတပ်တွေကနောက်ရက်အနေငယ်အတွင်းမှာမြို့ရဲ့လယ်ဗဟိုကိုထိန်းချုပ်နိုင်တော့မယ်လို့ပြောနေပါတယ်ရာမန်ဒီမြို့ IS တို့လက်ပုတ်လက်ထဲကြားရောက်သွားခဲ့တဲ့မီလာကစလို့အခုတိုက်ပွဲဟာအီရတ်တပ်ဖွဲ့တွေရဲ့အရေးပါဆုံးထိုးစစ်တစ်ခုဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းခေမှာထုတ်လွှင့်နေတဲ့ဆာဒီကလီဖတ်ရေဒီယိုက IS စစ်သွေးကြွာလူလာတဲ့ဝါရဖြန့်အတန်းလှမှုတွေရပ်ဆိုင်းသွားပြီလို့နန်ဂဟာခန်ကဒေသအာဏာပိုင်တွေကပြောပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာထုတ်လွှင့်နေတဲ့ IS အစွန်းရောက်တွေရဲ့သတင်းမီဒီယာတွေကိုအတုခိုးပြီးနန်ဂဟာခရိုင်ထဲမှာအာဖဂန်ဌာနခွဲဖြစ်နေတဲ့နေ့ကိုအ ਨੇ စုံတနအီကြာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါဟာအလုတ်လက်မဲ့နှုန်း24ရာခိုင်နှုန်းလောက်ဖြစ်နေတဲ့စစ်ကြောင့်ပျက်စီးယိုယွင်းနေတဲ့အာဖဂန်နစ္စတန်နိုင်ငံထဲမှာအလုတ်ရဖို့မလွယ်ပဲဖြစ်နေတဲ့ အာဖဂန်လူငယ်တွေကိုဆွဲဆောင်မှုဖြစ်ပါတယ်။အလုပ်လက်မဲ့ဖြစ်မှုဟာလူငယ်တွေချမ်းမှာပိုးပြီးများနေတာမို့ဒါကို IS အဖွဲ့ကလူသစ်စုဆောင်ဖို့အတွက်ပြစ်မှတ်ထားလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီရေဒီယိုအသံလွှင့်မှုတွေကိုဒေသအာဏာပိုင်တွေကအောင်းအောင်းမြင်းမြင်းဖျက်တောက်လိုက်နိုင်ပြီလို့နန်ဂါခင်အုပ်ချုပ်ရေးမှုရဲ့ပြောခွင့်ရကပြောပါတယ်။ဒါအပြင်အာဏာပိုင်တွေဟာဘယ်နေရာကနေဒီအသံလွှင့်မှုကိုထုတ်လွှင့်နေတယ်ဆိုတာကိုလိုက်ပြီးရှာဖွေနေတယ်လို့လည်းပြောပါတယ်။ Sarika Lefet Radio ထုတ်လွှင့်နေတဲ့အသံလိုက်မှာတော့လောလောဆယ်မှာအာဖဂန်အမျိုးသားအာဖဂန်နိုင်ငံအမျိုးသားတချင်းနဲ့အာဖဂန်ရှေးတချင်းတွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီရေဒီယိုအသံလွှင့်မှုရပ်ဆိုင်းတော့အောင်အာဖဂန်အစိုးရရဲ့လှုပ်ဆောင်မှုကိုနိုင်ငံခြားတပ်တွေကနေကူညီတာဖြစ်နိုင်ပါတယ်လို့တချို့ဒေတာအစိုးရပိုင်းအရာရှိတွေကပြောကြားကြပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခရီးယန်ဘာသာဝင်ခေါင်းဆောင်တွေဟာအစွန်းရောက်မွတ်စလင်တွေစီကလို့ဆွဆွဲထားတဲ့ချိန်ချောက်မှုတွေတွန်းမြင့်ရောက်ရှိလာတဲ့အတွက်ခရီးယန်ဘုရားကျောင်းတွေမှာအစဉ်လာရခရစ်စမတ်ညတကောင်ရန်ဝတ်ပြုဆုတောင်းပွဲတွေမလုံနိုင်တော့ဘူးလို့သိရပါတယ်။ပြီးခဲ့တဲ့ရက်သပတ်တွေအတွင်းကဒင်နာစပူမြို့ကကက်သလစ်ဘုရားရှိခိုးကျောင်းတွေဟာအသက်အန္တရာယ်ချိန်ချောက်မှုတွေကြုံခဲ့ရပါတယ်။ရဲတွေကတော့သတိနည်းနဲ့နေကြဖို့အကြံပြုထားပြီးတော့ဒီနေ့မြေအတွင်းမှာရှိတဲ့ကက်သလစ်ဘုရားကျောင်းအားလုံးဒီခရစ်စမတ်ညတကောင်ရန်ဝတ်ပြုဆုတောင်းမှုတွေမလုပ်တော့ဘဲဆုံးဖြတ်ခဲ့တာပါလို့ဒင်နာစပူမြို့ကဘစ်ရှော့ဘုန်းကြီးဆဘစတီယန်တူတူက VOA ကိုပြောခဲ့ပါတယ်
ဒီဝေဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။လာမယ့်နှစ်ဆန်း American နိုင်ငံ California ပြည်နယ်ထဲမှာပြုလုပ်မယ့်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက် American သမ္မတ Barack Obama ရဲ့ဖိတ်ကြားချက်ကိုအာဆီယံခေါင်းဆောင်တွေကလက်ခံခဲ့ကြတယ်လို့သမ္မတအင်ဂျူအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကဗိုလ်တပုနေမှာပြောကြားခဲ့ပါတယ်။သမ္မတ Obama ကပြီးခဲ့တဲ့လအာရှကိုတောရောက်တဲ့ခီးစဉ်အတွင်းမှာအာဆီယံ10နိုင်ငံကခေါင်းဆောင်တွေကိုအခုလိုဖိတ်ကြားခဲ့တာဖြစ်ပြီးဒီဖိတ်ကြားချက်ကိုလက်ခံတဲ့အတွက်သမ္မတကဝမ်းမြောက်ကြောင်းအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကပြောပါတယ်။ဒါပေမဲ့ဆွေးနွေးပွဲကျင်းပမယ့်ရက်အတိအကျကိုတော့ထုတ်မပြောသေးပါဘူး။ဂျပန်ကျိုတိုသတင်းမှာတော့ February 15ရက်နဲ့16ရက်တွေမှာဖြစ်နိုင်ပါတယ်လို့အာဆီယံအရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီးရေးသားထားတာတွေ့ရပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာနယ်မြေပိုင်ဆိုင်မှုအတွက်တရုတ်ရဲ့အတင်းရဲလှုပ်ဆောင်မှုတွေအတွက်အာဆီယံအဖွဲ့ကညီညီညွတ်ညွတ်နဲ့ရင်ဆိုင်ဖို့ကိုအမေရိကန်နိုင်ငံကဆက်ရထက်သန်နေတာပါ။ Brunei, Malaysia, Singapore နဲ့ Vietnam အာဆီယံအဖွဲ့ဝင်၄နိုင်ငံဟာTPPT Pacific ရန်ဝင်ကုန်သွယ်ဘက်နိုင်ငံ12နိုင်ငံထဲမှာပါဝင်နေတာဖြစ်ပြီးဒီကုန်သွယ်သဘောတူညီချက်ဟာကြီးထွားလာနေတဲ့တရုတ်ကိုဒဏ်ပြန်နိုင်မှုအတွက်စီးပွားရေးနဲ့လုံခြုံရေးအတွက်အာရှဒေသကိုဦးစားပေးတဲ့ American သမ္မတ Obama ရဲ့မူဝါဒမှာအဓိကတော့ချက်တစ်ခုဖြစ်ပါတယ်။အခုလိုကယ်လီဖိုးနီးယားပြည်နယ်ကိုရွေးချယ်တာဟာဒီနေရာဟာ2013ခုနှစ်တုန်းကတရုတ်သမ္မတရှီကျင့်ပြင်းနဲ့အမေရိကန်သမ္မတ Obama တို့ကြားအလွတ်သဘောတွေ့ဆုံမှုတွေပြုလုပ်ခဲ့ပြီး American တရုတ်ဆက်ဆံရေးအတွက်လမ်းကြောင်းသစ်ကိုထွင်နိုင်တဲ့နေရာလည်းဖြစ်နေလို့ဖြစ်ပါတယ်
။ဘရာဇီးနိုင်ငံမှာဥကောင်းသေးလီနေတဲ့ကလေးပေါင်း 2400 မွေးဖွားခဲ့ပြီးတဲ့နောက်ဂျမားရေးအာဏာပိုင်တွေဟာအလွန်မင်းစိုးရိမ်ကြောင်းပြောကြားခဲ့ပြီးအရေးပေါ်အခြေအနေကြေညာခဲ့ရပါတယ်။ဒီကလေးတွေဟာ microcephaly လို့ခေါ်တဲ့ပြင်းထန်တဲ့အုံနောက်ပျက်စီးမှုဖြစ်နေတဲ့အခြေအနေနဲ့အတူမွေးဖွားလာခဲ့တာဖြစ်ပါတယ်။ဒီလိုအခြေအနေနဲ့မွေးဖွားလာခဲ့တဲ့အခါကလေးငယ်29ယောက်ကတော့သေဆုံးသွားခဲ့ပါတယ်။ဒီလိုမွေးဖွားလာတဲ့အကြောင်းရင်းကတော့ခြင်တွေကတဆင့်သေဆောင်လာတဲ့ virus ပိုးတစ်မျိုးကြောင့်ဖြစ်ပုံရပါတယ်။အနောက်ဖက် Nile virus အသည်လို့အမည်ရတဲ့ဒီ virus ပိုးကိုလွန်ခဲ့တဲ့နှစ်ပေါင်း80လောက်ကအာဖရိကကမြောက်တွေမှာပထမဆုံးတွေ့ရှိခဲ့တာဖြစ်ပါတယ်။အရေရောက်ပြီးသူတွေမှာများသောအားဖြင့်မပြင်းထန်တဲ့လက္ခဏာတွေသာဖြစ်ပေါ်စေပေမဲ့မွေးဖွားစကလေးငယ်တွေမှာတော့ဒီရောဂါကြောင့်ပြင်းထန်တဲ့အုံနောက်ပိုင်းဆိုင်ရာချုပ်ရွံ့မှုတွေဖြစ်ပေါ်စေပါတယ်။ဒီ microcephaly လို့ခေါ်တဲ့အခြေအနေဖြစ်ပေါ်နေတဲ့ကလေးတွေမွေးဖွားခဲ့တဲ့အမျိုးသမီးနှစ်ဦးမှာဒီကူးစက်ရောဂါပိုးကိုတွေ့ခဲ့တာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းအခြေအနေကိုအနီးကပ်စောင့်ကြည့်နေပါတယ
်။အိန္ဒိယနဲ့ရုရှားတို့ဟာဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့နျူကလ িয়ার ဒဟာပိစင်ုံတွေအိန္ဒိယနိုင်ငံထဲမှာတိစောက်ဖို့ပြင် ကာကွယ်ရေးနဲ့ရက်ဖက်ဆိုင်ရာတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။မော်စကိုကိုအလဲရောက်လာတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးသဘောတူလက်မှတ်ရေးထိုးပွဲအပြီးမှာတော့လာမယ့်20အတွင်းမှာအိန္ဒိယနိုင်ငံမှာဓာအပိဆိုင်ရာအနည်းဆုံး6ခုတိစောက်ရေးအတွက်ရုရှားကအကူအညီပေးမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားခဲ့ပါတယ်။အိန္ဒိယတောင်ပိုင်းကအန္ဒရာပရဒက်ရှ်ပြည်နယ်ထဲမှာတခုကိုမီဂါဝတ်1200စီထုတ်ပေးနိုင်မယ်။နျူကလ ியர் ဓာအပိဆိုင်ရာ6ခုကိုတိစောက်မှာဖြစ်ပါတယ်။လောလောဆယ်မှာတော့အနာကတမင်နာဒူပြည်နယ်ထဲမှာရုရှားက6ခုကိုစောက်လုပ်နေတာပါ။စီးရဲနဲ့ဤပညာပိုင်းဆိုင်ရာအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးသမရပူတင်ကပြောကြရမှာတော့သူတို့ဟာဘရာမို့စ်မစ်ဆိုင်းဒုံးကျည်ထုတ်လို့ရေးကိုအောင်အောင်မြင်မြင်လှုပ်ဆောင်နေကြောင်းနဲ့ရုရှားပုံစံထုတ်ဂျက်တိုက်လျင်နဲ့တဲပို့လင်းပုံစံသစ်ကိုနှစ်နိုင်ငံပူးတွဲတိစောက်ဖို့အတွက်စီစဉ်နေကြောင်းလည်းပြောပါတယ်။ American Company တွေဖြစ်ကြတဲ့ GE နဲ့ Westinghouse အပြင် American အခြေစိုက်ဂျပန်ရဲ့ Toshiba တို့ကအိန္ဒိယနိုင်ငံရဲ့ Nuclear စွမ်းအင်ခန္ဓာမှာပါဝင်လှုပ်ဆောင်ဖို့အတွက်စဉ်းစားနေချိန်မှာပဲအိန္ဒိယကရုရှားကိုလက်ခံလိုက်တာဖြစ်ပါတယ်။အိန္ဒိယက Nuclear ဓာတ်ပေါင်းဖော်တွေအတွက်လှုပ်ဆောင်တဲ့ဒီကုမ္ပဏီတွေကလည်းမတော်တဆအန္တရာယ်ဖြစ်လာရင်တာဝန်ခံမှုရှိစေတဲ့ဥပဒေကြောင့်ဆိုင်းငံ့နေကြတာဖြစ်ပါတယ်။အိန္ဒိယနဲ့ရုရှားနှစ်နိုင်ငံတို့ကတော့လာမယ့်ဆယ်နှစ်အတွင်းဒေါ်လာ10ဘီလီယံကနေဘီလီယံ30အထိကုန်သွယ်မှုမြင့်တင်ဖို့လဲစီစဉ်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းနဲ့အနောက်အလယ်ပိုင်းဒေသတွေမှာခရစ်စမတ်ပွဲဆင်နွှဲနေကြတဲ့ရာနဲ့ချီတဲ့မိသားစုတွေဟာမမျှော်လင့်တဲ့42မောင်းထံကိုခံခဲ့ရတာပါဒီဇင်ဘာလထဲမှာဒီလို42မောင်းမျိုးတိုက်ခတ်တာမကြုံဘူးကြပါဘူးလူပေါင်း10ဦးသေဆုံးပြီးအိုးအိမ်ဆုံးရှုံးမှုတွေလည်းဖြစ်ပွားခဲ့ကြပါတယ် Direct from Washington The Voice
of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါစေဒီမနက်တော့ခရစ်စမတ်နဲ့ဆိုင်တဲ့သတင်းတွေကိုအရင်ဆုံးထုတ်လွှင့်ပေးသွားပါမယ်။ခရစ်တော်မွေးဖွားရာဘက်သလင်ဟမ်မြို့ကိုအရင်ဆုံးကြည့်အောင်ပါရှင်။အနောက်ဘက်ကန်ဒီတာနေရာတချို့မှာပါလက်စတိုင်းသားလာရောက်တိုက်ခိုက်သူတွေက၄ဦးဟာအစ္စရေးတပ်တွေရဲ့လက်ချက်နဲ့သေဆုံးသွားခဲ့ပါတယ်။အခုလိုမတည်ငြိမ်မှုတွေလွှမ်းမိုးနေတာမို့ပါလက်စတိုင်းတွေအုပ်ချုပ်နေတဲ့ခရစ်တော်မွေးဖွားရာဘက်သလင်ဟမ်မြို့လေးမှာတော့ခရစ်စမတ်အကြိုညဟာလူသိပ်မစီလာပါဘူး။ဒီအကြောင်းဘက်သလင်ဟမ်မြို့လေးရနေပြီးတော့VOA သတင်းတော်ရောဘတ်ဘာကသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။အနောက်ဖက်ကန်ကဘက်သလဟမ်မြို့ကလေးမှာမိန်းချန်ရင်မြင့်ကိုဖျက်ပြီးချီတက်လာတဲ့ပါလက်စတိုင်းယောက်ျားကလေးနဲ့မိန်းကလေးကင်းတောက်တပ်ဖွဲ့ဝင်ကလေးတွေရဲ့ဂီတသံနဲ့ခရစ်စမတ်ပွဲတော်ကိုစတင်လိုက်ပါပြီ။ဒါပေမဲ့ခရစ်စမတ်ဝန်းကျင်ကတော့တိတ်ပြီးတက်တက်ကြွကြွမရှိလာပါဘူး။ဒီနေရာမှာအစ္စရေးနဲ့ပါလက်စတိုင်းတွေကြားအကြမ်းဖက်မှုတွေတုံးလာကြဖြစ်ပွားနေတာမို့ဖျားဖူးတွေနဲ့နိုင်ငံခြားခီးသွားတွေကဒီကိုလာဖို့အတွက်လန့်နေကြတာပါခရစ်တော်ဖွားမြင်တဲ့နေရာလို့ထုံနှန်းဆင်လာပြောဆိုကြတဲ့ Nativity Shakespearean ဖျားเจ้าနာမှာရှိတဲ့ Manger Square Hotel Manager Louis Dewell ကဧည့်သည်သိပ်မလာဘူးလို့ပြောပါတယ်
There has been a lot of cancellations because of theunstable
ဒီမှာနိုင်ငံရေးခြေအနေကမတည်ငြိမ်တော့ဧည့်သည်အတော်များများကလာဖို့စီရင်ပေးထားတာတွေကိုပြန်ဖြတ်ကြပါတယ်အရင်နှစ်ကနဲ့စာရင်ဒီနှစ်မှာနိုင်ငံသားခီးသွား50ရာခိုင်နှုန်းလောက်ကိုပိုနှဲပါတယ
်ဒါပေမဲ့လည်းဘက်သလဟမ်ကိုရောက်လာကြတဲ့ဖျားဘူးတွေကတော့အခုလိုလာရတာအတွက်ပဲဝမ်းမြောက်ဝမ်းသာဖြစ်နေကြတာပါဒီထက်မှာဖိလစ်ပိုင်နိုင်ငံကနေလာခဲ့တဲ့အယ်မာဆန်ကိုလည်းပါပါတယ်
Being as a Christian as a Roman Catholic it's overwhelming.
ဘယ်နဲ့ရောက်နေလဲသူတို့ Roman Catholic ဘာသာဝင်ဖြစ်တော့ဒီနေရာကိုအခုလိုရောက်နေတာဟာတကယ်ကိုဝမ်းသာစရာပါ။နောက်ပြီးဒီနေရာကယေရှုခရစ်တော်ဖွားမြင်ခဲ့တဲ့နေရာလည်းဖြစ်နေတာမို့ဒီနေရာကိုကိုယ်တိုင်ရောက်လာချိန်မှာကိုယ့်ရဲ့ယုံကြည်မှုတွေကပို့ပြီးတော့ခိုင်မာလာသလိုပြန်ပြီးတော့လည်းလန်းဆန်းလာတာပါ
။ခီးသွားတွေထဲမှာ American နိုင်ငံ Michigan ပြည်နယ်ကလာတဲ့ Emily Walker လည်းပါပါတယ်။ American နိုင်ငံမှာလူအစုလိုက်ပြောင်းလိုက်တပ်ဖြတ်မှုတွေအများအပြားတွေ့နေရတာမို့ဒီဘက်သလဟမ်ကိုရောက်လာတဲ့အခါပိုးပြီးလုံခြုံတယ်လို့တောင်တွေးမိပါတယ်လို့ဆိုပါတယ
် I'm definitely not afraid to be in this part of
ကျမကတော့ဒီလိုနေရာမျိုးကိုအခုလိုရောက်နေတာအတွက်ကြောက်စိတ်လုံးဝမရှိပါဘူးအမေရိကမှာကျန်နေတဲ့ကျမရဲ့မိသားစုနဲ့မိတ်ဆွေတော်တော်များများကတော့ကျမအတွက်စိုးရိမ်ကြတယ်ဒါပေမဲ့အမေရိကန်နိုင်ငံမှာလည်းအကြမ်းဖက်တိုက်ခိုက်တာတွေဖြစ်နေတယ်ဆိုတော့အမဲလူလိုပဲကြားနေရတော့ဒါမျိုးဟာနေရာတိုင်းမှာဖြစ်တတ်တာပဲလို့တွေးပြီးဒီမှာအန္တရာယ်ရှိတယ်လို့မခံစားရတော့ပါဘူး
တဲ့သားနဲ့လှုပ်ထားတဲ့ဌာနေအမှတ်တရလက်ဆောင်ကလေးတွေကိုရောင်းချတဲ့ဆိုင်ကလေးတွေမှာတော့ ဧမျောနေတဲ့ပါလက်စတိုင်းဈေးတွေထိုင်းပြည်ဆောင်နေကြပေမဲ့အခုထိတော့ဈေးဝယ်သူကတိတ်ပြီးမရှိလာသေးပါဘူး။
ဒါကတော့ခရစ်တော်မွေးဖွားရာဘက်သလင်ဟမ်မြို့လေးကလူသိမ့်မရှိတဲ့ခရစ်စမတ်အကြိုညာလေးအကြောင်းကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါရှင်။တစ်ဆက်တည်းမှာပဲအမေရိကန်ပြည်ထောင်စုရောက်မြန်မာတွေလည်းပဲခရစ်စမတ်ကိုကြိုဆိုဖို့ပြင်ဆင်နေကြပါပြီ။ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့ကရာနီမြန်မာနှစ်ချင်းသင်းတော်မှာတော့ခရစ်ယာန်ဘာသာတတ်ဝင်ယုံကြည်သူမြန်မာတိုင်းရင်းသားတွေဟာခရစ်စမတ်ကိုကြိုဆိုဖို့အတွက်အခုဆိုရင်ဖျားကြောင်မှာစုဝေးနေကြပါပြီ။အခုကအမေရိကန်ပြည်ထောင်စုမှာဒီဇင်ဘာ24ရက်ညပါဒီနှစ်ခရစ်စမတ်မှာတော့ပုံမှန်နှစ်စဉ်လုပ်နေကြအချင်းချင်းနှုတ်ဆက်တာစားတောက်တာလက်ဆောင်ပစ္စည်းအပြန့်အလန်လဲလှယ်ကြတာတွေအပြင်အခါတိုင်းနှစ်တွေထက်ပိုပြီးတော့ထူးထူးခြားခြားဖြစ်သွားအောင်လို့ပြဆက်တင်ဆက်ဖို့ရှိတယ်လို့အဆိုတော်ယရနာဦးကပြောပြပါတယ
် Calvary Baptist Church ပေါ်တော့ Washington DC ကမတော်တင်းတော့မှာပဲအဲ့မှာမတော်အဲ့လိုတရားနဲ့တရားမဲတွေဖောက်တယ်လက်ဆောင်လေးတွေပေးကြရဲဒီဒီခရစ်စမတ်ရဲ့အကြောင်းကိုဝင်ငါတယ်ခရစ်စမတ်ဘာကြောင့်ပေါ်လာတယ်ဟိုဒါလူသားတွေနဲ့ဘယ်လိုဆက်ဆိုင်နေဆိုတဲ့အကြောင်းလေးပေါ့နော်သူတို့တက်လဲရအောင်ဆိုတော့ဒီကခရစ်စမတ်ကွန်ဆတ်ပေါ့နော်ကွန်ဆတ်ဆိုတော့ variety ပါပဲညီမဖခင်ကြောင့်ကနေပြီးတော့သူတို့ကလေးလေးတွေပေါ့နော်အရွယ်လိုက်သူတို့ဒီကြံစက်အသေးလေးရှိရဲပြီးလို့ရှိရင်လူကြီးတွေကြံစက်ရှိရဲအဲ့မှာအမပါဝင်မှုရှိရဲအမအနေနဲ့ဒီနေ့ကတော့လူရှင်တော်ပေါ့လူရှင်တော်နေရာနေပါမလို့ပြီးလို့ရှိရင်အမတို့ခရစ်စမတ်နဲ့တက်ဆိုင်တဲ့အမတေးဖြော်ပြမှုစီစဉ်နေရှိတယ်ဆိုတော့အဲ့အရင်ဆုံးကတော့စားမယ်ပေါ့နော်ဟိုခုနကရနေခုနကထီရတော့အားလုံးစားကြမယ်စားပြရနဲ့အဲ့ concept မှာပါဝင်ကြမယ်ပြီးရင်ည7နာရီထိုးရနဲ့ဖြားဆုတောင်းပြီးတော့ပြီ
အမေရိကန်ပြည်ထောင်စုမှာခရစ်စမတ်ပွဲဆင်နွှဲလာတာ၈နှစ်ရှိသွားပြီဖြစ်တဲ့အဆိုတော်ယန္တနာဦးကဒီလိုခရစ်စမတ်ရာသီဆိုရင်မြန်မာပြည်မှာကရက်စင်းကင်းသံတွေနဲ့ဝေစာနေပြီးတော့နေရအနှံ့ကိုရောက်ဖြစ်တယ်လို့ဆိုပါတယ်။အမေရိကန်မှာကမိတ်ဆွေတွေရဲ့အိမ်မှာကရက်စင်းကင်းလိုက်လံတည်ဆိုကြတဲ့ဓလေမရှိပါဘူး။ဒါပေမဲ့လည်းမြန်မာခရစ်ယာန်တွေကတော့မြန်မာဓလေအတိုင်းပြီးခဲ့တဲ့ရက်တွေအတွင်းယင်းနှစ်ခင်မင်းကြတဲ့ခရစ်ယာန်မိတ်ဆွေတွေရဲ့အိမ်တွေကိုသွားရောက်ပြီးတော့ကရက်စင်းကင်းဆုပ်ပစ်ခဲ့တယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာမြန်မာခရစ်ယာန်တွေတော်တော်များများရှိကြတာပါ။အားလုံးကတော့ကိုနေထိုင်ရာပြည်내အသီးသီးကအသင်းတော်တွေမှာစုဝေးကြပြီးခရစ်စမတ်ကိုကြိုဆိုကြဖို့အစဉ်သစ်ဖြစ်နေကြပါတယ်။ကန်တကီပြည်내ဟောလီစပီရစ်ကက်သလစ်အသင်းတော်ကဖာသာတီမတီကတော့ဒီနှစ်ကြောက်တဲ့ခရစ်စမတ်မှာကမ္ဘာသူကမ္ဘာသားတွေငြိမ်းချမ်းဖို့မြမပြည်ရင်းစစ်ကြီးရက်စဲဖို့အတွက်အခုလိုဆုတောင်းပေးခဲ့ပါတယ်
။ဘုသူငယ်ရောယေရှုကယ်တင်ရှင်ခရစ်တော်သခင်ဖခင်ရဲ့အကောင်းဆုံးအပြည့်ဆုံးဆုံးအမောမြတ်ဆုံးရင်ချမ်းချင်းမင်္ဂလာကိုဒီကပါသူကပါတာအားလုံးပေါ်၌တယောက်စီကြောင့်သူတို့ဖြင့်ဒီစိမဲ့ဖြစ်ပေါ်နေသောနေရာများ၌မြနာပြည်ရှိပြည်သူပြည်သားများအားလုံးဒီစစ်ပွဲကိုအဆုံးသတ်နိုင်လျက်ဖခင်ရဲ့ချစ်ခြင်းမြတ်တာကိုဥထိတ်ထားပြီးတော့မှဒီဦးနဲ့ဒီခွန်လချင်းနဲ့စိမှန်သောပြည်ဝသောဖြူစင်သောအတိတ်ကင်းသောခွန်လချင်းတရားအပြည့်ပါသောဉာဏ်ချင်းကိုရရှိစေပါမည်ကြောင့်ဝေဖွာလာသောသူငယ်တော်ယေရှုမက်ဆီယာရှင်ကယ်တင်ရှင်ယေရှုခရစ်တော်သခင်သူငယ်တော်ယေရှု၏နာမတော်မြတ်၌တောင်းဆုပြုပါသည်ဟုဖာမြတ်စွာဘုရားသခင်အာမင
်အမေရိကန်မှာတော့အခုအစလို့ခရစ်စမတ်နဲ့နယူးယီးယားအလည်ရရှိပါစာတင်ကျောင်းတွေလည်းရက်ရှည်ပိတ်ထားသလိုလူသားမောင်းများစွာဟာလည်းမိသားစုတွေပြန်ဆောင်စည်းကြဖို့အတွက်ခီးသွားကြတာမို့လေကျောင်းလိုင်းတွေဆိုရင်လည်းမနှောင့်နှေးအောင်လို့ကြိုးပမ်းနေကြပါတယ်။ဒါ့အပြင်ဒီရာသီမှာအစစအရာရာဈေးတွေကလည်းအတကုံလျှော့တာကြောင့်အမေရိကန်ပြည်ထောင်စုတဝမ်း shopping mall တွေမှာဈေးဝယ်တွေနဲ့ပြည့်နှက်နေတာပါ။ကလေးတွေဆိုရင်လည်းလိမ္မာရင်စန်တာကလော့ဘိုးဘိုးကြီးကလက်ဆောင်တွေပေးတယ်လို့ယုံကြည်မှုရှိတာကြောင့်မိဘတွေကလက်ဆောင်တွေဝယ်ပေးရတဲ့ရာသီပါ။ဒါကြောင့်ခရစ်စမတ်နေ့ရောက်ခန့်နီးတဲ့အထိကလေးတွေအတွက်လက်ဆောင်မဝယ်ပေးရသေးတဲ့လူကြီးတွေကိုလည်းသတင်းတွေအင်တာနက်စာမျက်နှာတွေမှာဈေးဝယ်နည်းလမ်းညွန်တွေကိုတောက်လျှောက်ပြောပြကြပါတယ်။ဒီနှစ်ခရစ်စမတ်ရဲ့ထူးခြားမှုတစ်ခုကတော့ခရစ်စမတ်ညဟာလှပညာဖြစ်ပါတယ်။ဒါကြောင့်အမေရိကန်သတင်းတွေမှာဆိုရင်ခရစ်စမတ်မီရောင်စုံတွေနဲ့အတူလာမင်းကြီးကပါဒီခရစ်စမတ်ညကိုထွန်းလင်းစေတယ်လို့ပြောဆိုကြပါတယ်။ဒီလှပဟာဆိုရင်နှစ်ပေါင်း38နှစ်အတွင်းမှာဒါပထမဦးဆုံးပါ1989ခုနှစ်ခရစ်စမတ်နေ့မှာတော့အခုလိုလာပြည့်ခဲ့ပြီးတော့ဒီနှစ်2015ကျမှတစ်ခေါက်ပြန်ကြုံရတာပါနောက်ထပ်အခုလိုကြုံဖို့ကိုတော့2034အထိစောင့်ဆိုင်းရအောင်မှလည်းဖြစ်ပါတယ်ရှင
် So this is Christmas And what have you done Another year over And so this is Christmas. I hope you have fun. The near and the dear ones, the old and the young. A very Merry Christmas and a Happy New Year. Let's hope it's a good one without any fear. And so this is Christmas.
ဆိုတော့ Slindy Yun ရဲ့ So This Is Christmas ဆိုတဲ့သချင်းလေးကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ခရစ်တော်ရဲ့မေတ္တာကြောင့်မြန်မာပြည်ကြီးမှာလည်းအမြန်ဆုံးစစ်ပွဲတွေညှိနှိုင်းနိုင်ပါစေ။ခရစ်စမတ်နဲ့အတူနှစ်သစ်မှာပျော်ရွှင်နိုင်ကြပါစေလို့ VOA ကလည်းခရစ်စမတ်ဆုမွန်ကောင်းတောင်းလိုက်ပါတယ်ရှင်။အခုဆက်ပြီးတော့ထိုင်းနိုင်ငံဘက်ကိုတလှည့်ကြည့်အောင်ပါရှင်။ပြည်ထောင်နိုင်ငံသားကဘာလဲခီးသွွားနှစ်ဦးအသက်ခံရတဲ့အမှုမှာမြန်မာနိုင်ငံသားရွှေပြောင်းအလုသမားနှစ်ဦးကိုထိုင်းတရားရုံးကတည်တံချမှတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးထိုင်းအာဏာပိုင်တွေရဲ့ပါဝင်ပတ်သက်မှုမကင်းဘူးလို့ဒီမှုနဲ့ပတ်သက်ပြီးတော့အနီးကပ်စောင့်ကြည့်နေတဲ့အာရှလူ့ခွင့်ရေးကော်မရှင် AHRC ကတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံသားတွေအနေနဲ့ဒီတည်တံစီရင်ချက်နဲ့ပတ်သက်လို့ထိုင်းအစိုးရကိုဖိအားပေးဖို့ကြိုးစားတဲ့နေရာမှာမှန်ကန်တဲ့နီးလန်းတွေနဲ့လှုပ်ကြဖို့လိုတယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာတွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါမယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းကကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာပြည်ထောင်နိုင်ငံသားကဘာလက်ခီးသွွားနှုတ်အသက်ခံရတဲ့အမှုနဲ့ပတ်သက်လို့ကော့စမွေတရားရုံးကတစ်နှစ်ကျော်ကြာစစ်ဆေးခဲ့ပြီးတဲ့နောက်ဒ ဒီဇင်ဘာလ24ရက်နေ့ကမြန်မာလူငယ်နှစ်ဦးဖြစ်တဲ့ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့ပေါ်ဆွဲဆိုထားတဲ့အမှုခဏခုစလုံးအတွက်အပြစ်ရှိတယ်လို့ဆုံးဖြတ်ပြီးအမြင့်ဆုံးပြစ်ဒဏ်ထေဓာန်ကိုချမှတ်လိုက်တာပါဒီအမှုမှာတရားလိုအဖြစ်တရားစွဲဆိုတဲ့အာဏာပိုင်ရဲတပ်ဖွဲ့တွေကထဲထဲဝင်ပါဝင်ပတ်သက်မှုရှိနေတဲ့အတွက်အခုချမှတ်လိုက်တဲ့စီရင်ချက်ဟာတရားမျှတမှုမရှိတဲ့အကြောင်းဒီအမှုကိုအနီးကပ်စောင့်ကြည့်နေတဲ့အာရှလူ့အခွင့်အရေးကော်မရှင် AHRC ကလူ့အခွင့်အရေးရှင်နေဦးမင်းလွင်ဦးကပြောပါတယ
်ဒီအမှုမှာဒီလိုဖက်ကတရားစွဲဖွဲ့စည်းနေနဲ့ရဲကတော်တော်ပါဝင်ထဲဝင်ဝင်ပတ်သက်နေတဲ့ကိစ္စဖြစ်တယ်။နောက်ပြီးတော့ဟိုတယ်ပိုင်ရှင်ရဲသားကလည်းဒီကိစ္စဒီမှာတော်တော်ပါဝင်ပတ်သက်တယ်။လက်ပြီးလက်ယူမှုတွေလည်းမကင်းဘူးလို့ကျွန်တော်သိရတယ်။နောက်ပြီးတော့တခါမှုပြင်းဖြစ်တဲ့အချိန်မှာသက်သေထောက်ထားတွေကိုအားလုံးဖြောက်ပြက်ပြီးတော့မှရဲကနေပြီးတော့သူတို့စိတ်ကြိုက်ပုံစံနဲ့အမှုကိုဆွဲဆိုဖို့အတွက်လုပ်တဲ့ကိစ္စကလုံးဝကိုမဖြစ်သင့်တဲ့ကိစ္စမျိုးဖြစ်တာ။ဒီလိုကိစ္စရဒီပေါ်မှာမူတည်ပြီးတော့တရားရုံးကအမြင့်ဆုံးပြစ်ဒဏ်ပေးတဲ့ဥစ္စာကညတာမှုမရှိဘူးလို့ကျွန်တော်ကမြင်တယ်။ထို့နည်းတူစွာပဲရှင်းပြောင်းလို့ကမနှုတ်ဦးကိုကာကွယ်ပေးနေတဲ့ရှင်နေများကောင်စီရဲ့နောက်မီဒီယာသတင်းအဖွဲ့အစည်းတွေရဲ့အားလုံးကလည်းဒီကိစ္စကအာဏာပိုင်တွေရဲ့ပါဝင်ပတ်သက်မှုမကင်းဘူးလို့ထင်မြင်ယူဆကြတယ်။ဒါကြောင့်လဲဆိုတော့ကသူတို့နိုင်ငံရဲ့တရားစွဲအဖွဲ့အစည်းရဲ့ပုံရိပ်ကိုမပြည့်စုံအောင်ထိန်းသိမ်းမှုအတွက်ဒီလိုမျိုးပြစ်ဒဏ်ကိုပြေးတယ်လို့ကျွန်တော်တို့ကယူဆတယ်
။ဒီအမှုအတွက်အယူခံဝင်ရမှာပြစ်ဒဏ်ရော့ကျသွားဖို့မျှော်လင့်နိုင်ပေမဲ့မြန်မာအစိုးရအနေနဲ့တန်တမာနီးလန်းနဲ့ဖိအားပေးတောင်းဆိုဖို့လိုအပ်တယ်လို့မြန်မာပြည်သူတွေအနေနဲ့လည်းခဏတာစိတ်အားထက်သန်တာမျိုးမဟုတ်ဘဲဒီဇိုင်းမမတ်နဲ့ပါဝင်ပူးပေါင်းဆောင်ရွက်သွားတဲ့နယ်လို့ပြောပါတယ
်။ဒါကလည်းကျွန်တော်တို့နိုင်ငံတကာကနေပြီးတော့ဖိအားပေးတောင်းဆိုလာရင်နောက်ပြီးတော့ကျွန်တော်တို့အစိုးရကိုယ်တိုင်ကိုကလည်းဒီကိစ္စကိုညံ့ညတာတာဖြစ်ဖို့အတွက်စဉ်းစားဖို့အတွက်ထိုင်သူရနဲ့တရားရေးဌာနကိုမြစ်တက်ရက်ခံမယ်ဆိုလို့ရှိရင်တော့အမှန်တိုင်းဖြစ်လာနိုင်မယ်လို့ကျွန်တော်ကတော့ဒီမြင်ယူဆပါတယ်။ပြည်ထောင်ချလိုက်ပြီးတဲ့နောက်ပိုင်းမှာသွေးမအေးသွားဖို့ရယ်နိုင်ငံတကာမှာဒီလိုမျိုးဖိအားတွေပေါ်ပေါက်လာနိုင်ဖို့အတွက်နိုင်ငံတကာမှာရှိတဲ့မြန်မာနိုင်ငံသားတွေကနှိစရာထိုင်းတန်ရုံရှိမှဆန္ဒထုတ်ပေါ်လာပြီးစင်စစ်မပြတ်လုံနေတယ်ဆိုလို့ရှိရင်တော့ဒီကိစ္စကအရှင်ဟောင်းကောင်းကောင်းနဲ့ဆက်လက်ပြီးတော့ဖိအားပေးနိုင်မှာဖြစ်တယ်။အဲ့ဒီလိုမှမဟုတ်ဘဲနဲ့ဒီတလားလောက်အတွင်းမှာပဲဝန်ကြီးတိုင်းငယ်ပြောလိုက်ပြီးတော့မိသွားကြတယ်ဆိုလို့ရှိရင်တော့ဒါပိတ်မကောင်းတဲ့အလားအလာမျိုးဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ
်အခုအချိန်မှာမြန်မာရွှေပြောင်းလုပ်သားနှစ်ဦးကိုတေဒံစီရင်ချက်ချလိုက်တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားတော်တော်များများဟာစိတ်ထိခိုက်ပြီးထိုင်းနိုင်ငံကိုဝိုင်းဝန်းရှုံချဖို့စိတ်အားထက်သန်နေကြတာတွေ့ရပေမဲ့မှန်ကန်တဲ့နီလန်းတွေနဲ့ပဲလှုပ်ဆောင်တဲ့နယ်လို့ထိုင်းနိုင်ငံမှာနေထိုင်ပြီးအလုပ်လုပ်ကိုင်တဲ့မြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုလင်းကြည်ကပြောပါတယ်
Facebook မှာဆိုရင်တော့ profile ပုံကိုချိန်တယ်။ကောင်းရင်းနှစ်ယောက်ကိုထောက်ခံကြအောင်ကြံ့နိုင်ရတယ်။အဲ Facebook ပုံမှာတချို့တွေကတော့ဆဲတယ်။အဲမှာတချို့တွေကတော့ပြောတယ်ပေါ့နော်။အဲ့လိုမျိုးမတုံ့ပြန်နဲ့။ဟိုင်းကြည့်သူတွေကတော့ရေမုံငွေရှာပြီးတော့ကိုဒီကောင်းရင်းနှစ်ယောက်ဘက်ကနေပြီးတော့ like ပေးတယ်။အဲ့လိုဆဲလို့ရှိရင်သမဲရော်ရမယ်ပေါ့နော်။ PR ပေးရမှာထိုင်းထိုးရောက် PR ပေးရမှာ။ကျန်းဖိုင်ရင်ကိုဝဲနာမှာဒါဖြစ်လို့လည်းဆိုတော့ထိုင်းမှာကမှာလူသားတွေကအများကြီးလို့
မြန်မာရွှေပြောင်းလုပ်သားခန့်မှန်းညီ4000လောက်အလုပ်လုပ်ကင်နေတဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကဒီလူသတ်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာမြန်မာလူငယ်နှဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အစောပိုင်းမှာတော့မြန်မာလူငယ်နှဦးကဒီတပ်ဖြတ်မှုကိုကျူးလွန်ခဲ့ကြောင်းဝန်ခံပြောဆိုပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင်းချက်ပေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာပြောင်းလဲထွက်ဆိုခဲ့တာဖြစ်ပါတယ်။
2016ခုနှစ်သစ်မှာနော်ဒီဘာဒီဦးဆောင်တဲ့ဆိုရသည့်တက်လာတော့မှာဖြစ်ပြီးအပြောင်းလဲတွေပိုဖြစ်လာတော့မယ်လို့အများကမျှော်လင့်ထားကြပါတယ်။ဘယ်လိုကဏ္ဍမျိုးမှာအထီးရောက်ဆုံးအမြင်သာဆုံးနဲ့လူလူအတွေ့ဓာတ်ရိုက်အကျိုးရှိတဲ့အပြောင်းလဲတွေဖြစ်လာမယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါတယ်လေ။2015ခုနှစ်အတွက်နောက်ဆုံးစနေဖြစ်တဲ့အခုလာမယ့်စနေနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239238555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ရရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ထပ်မံဖိတ်ခေါ်ပါရစေ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တော်ရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီဇင်ဘာလ25ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်တဲ့အတူ
ဘာပဲဖြစ်ဖြစ်ဒီကာဝယ်ဈေးတွေကထိရောက်ပြီးတော့ချိုးရှိပါတခါဒီယောဂပိုးကိုကာဝယ်တဲ့ဆေးကိုပဲနှစ်နှစ်ထပ်မှဆိုတော့ဒီမှာညို့တ
ော့အဆုံးရောင်ယောဂကာကွယ်ခြင်းအကြောင်းကိုကျန်းမာရေးခန္ဓာမှာနားဆင်ကြရမှာဖြစ်ပါတယ်ဒီနောက်မှာတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါအခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြအောင်ပါရှင်ဒေါ်လာလတန်းကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
blessing in disguise
ဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝါဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုရည်ညွှန်းပါတယ်ဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ရည်ညွှန်းပြောလို့ရတာပေါ့ရှင် in ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အသေးပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီတော့ဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီတော့ရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြည့်ညွှန်းတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise I missed the flight to New York. The plane crashed because of bad weather.
အဆိုးတွေကအကောင်းဖြစ်လာတယ်ဆိုရင်ဘယ်လိုပြောမလဲ?
Blessing in disguise.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးနားဆင်ကြရမှာကတော့ကျမ်းမာရေးကဏ္ဍပါရှင်ဒီကဏ္ဍမှာဆိုရင်ကလေးငယ်တွေမှာအဖြစ်များပြီးတော့ကလေးသေးဆုံးမှုအများဆုံးယောဂါတွေကတစ်ခုဖြစ်တဲ့အဆုတ်ရောင်ယောဂါအတွက်ကာကွယ်ဆေးသစ်တစ်မျိုးကိုအမျိုးသားကာကွယ်ဆေးတွေထဲမှာရှင်းနစ်ကဆလို့ထည့်သွင်းထုတ်ပြဖို့ကျမ်းမာရေးပညာရှင်တွေပြင်ဆင်နေကြပါပြီလေကနေတဆင့်ကူးဆက်ပြီးတော့ပြင်းထန်တဲ့ဒီယောဂါကိုအခုလိုကာကွယ်ဆေးမထိုးခဲ့ရင်လဲကြိုတင်သိနိုင်ဖို့ဘယ်လိုလက္ခဏာတွေကိုကြိုသတိထားစောင့်ကြည့်သင့်တယ်လဲဘယ်အချိန်အမြန်ဆုံးဆေးရုံဆေးခန်းပြသင့်တယ်လဲ ဒီအကြောင်းနဲ့ပတ်သက်ပြီးတော့စေတက္ကသိုလ်တက်ကလေးချမ်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင်
โอเคပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီအဆုတ်အေးမီယောဂဆရာကလေးတွေမှာဖြစ်တာများလားဆရာ
โอเคများပါတယ်ဒီကလေးတွေမှာဒီသက်ရှူလမ်းကြောင်းဆိုင်ရာယောဂတွေပေါ့နော်သက်ရှူလမ်းကြောင်းပိုးဝင်တာပေါ့အဲ့ဒါတော့အပေါ်ပိုင်းမှာဖြစ်တဲ့နှာစီးချောင်းစိုးနှာစီးအေးမီဖြစ်တာနေတော့အဆုတ်အေးမီဖြစ်တာပေါ့နော်အဆုတ်ရောင်တာကတော့ပေါ့အဲ့ဒီဒီဖြစ်တဲ့ယောဂတွေကတော့ဆေးဝင်လာပြတဲ့ကလေးတွေက၃ဘုံ၃ဘုံလောက်ကဒီယောဂတွေဖြစ်တာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာဒီတေပြောက်မှုနှုတ်ရောများလားဆရာ
တေပြောက်မှုနှုတ်ကတော့အရင်တော့ဒီပရိစီပါဆေးတွေမပေါ်ခင်အဲ့ဒီတော့ဟိုလက်လမ်းမမီခင်ချင်းကတော့များတာပေါ့နော်ခုနောက်ပိုင်းတော့ဒီလောက်တော့မများပါဘူးခင်ဗျာတို့တော့လေသူသေးပြောက်တဲ့အကြောင်းထဲမှာတော့ဒါကအဓိကအကြောင်းနေနေရှိနေတော့မှာပဲ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီဖြစ်နှုံများတယ်အသေးပြောက်နှုံလည်းရှိနေသေးတယ်အတွက်ဆရာကြီးဒီယောဂါနဲ့ပတ်သက်ပြီးတော့ကာကွယ်ဖို့ဆိုလို့ရှိရင်ဆရာကြီးဘာတွေအရေးပါမလဲ
ဒီယောဂါကဒီလေတွေကနေကူးဆက်တဲ့ခါကျတော့ကြောင်နေတယ်မကူးဆက်ဖို့ကတော်တော်လေးခဲရင်တော့ပေါ့နော်ဒီကအာဟာရပြည့်ဝအောင်စားမယ်နော်နာကူအဗီတာမင် E ပေါ့နော်ဒါလည်းကျွန်တော်တို့ကလည်းပေးနေပါတယ်ကာဝယ်ဆေးထိုးနေတဲ့အရှိတယ်ကိုယ့်အကူတိုက်တာလည်းရှိတယ်ပေါ့နော်အဲနော်ကူကဒီ air pollution ပေါ့နော်အိမ်ထဲမှာဆေးလေးမတောက်တာခင်းတို့မီးသွေးတို့အခုံးငွေ့တွေမရှိတာပေါ့နော်ဒါမျိုးတွေလည်းကောင်းတယ်ခုနကတော့ဒီကာဝယ်ဆေးတွေလည်းသုံးလာကြပါတယ်ဘုံကာဝယ်ဆေးထိုးတဲ့မှာပါတယ်ကာဝယ်ဆေးတွေကိုထိုးထားခြင်းဟာလည်းဒီယောဂါတွေကိုကာဝယ်ရာရောက်ပါတယ်အမှန်တကယ်ယောဂါဆိုကာဝယ်ဆေးထိုးတာမဖြစ်ဘူးအစုံစုံလိုကြညာတော့လည်းဒါတက်ရှူကန်ကြောင့်လည်းဆိုင်တယ်လို့ပြောလို့ရတယ်လေအဲဆိုလည်းဒီလိုပါပဲအဲတက်ရှူအဆုတ်အေးမီယောဂါကိုဖြစ်စီတာပေါ့နောက်တစ်ခုကဒီကျွန်တော်တို့ထိုးပေးနေတဲ့2လ4လ6မှာထိုးတဲ့5မျိုးဆက်တဲမှာလည်း H influenza လို့ခေါ်တဲ့ဘက်တီးရီးယားတစ်မျိုးပေါ့နော်ပြင်များတဲ့3မျိုးလောက်တရားတစ်မျိုးကိုသူကကာဝယ်ပေးပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပုံမှန်ထိုးတဲ့ကာဝယ်ဆေးတွေပြောပါဆရာနော်နောက်ထပ်ရောဆရာကြီးဒီထိအောင်ထိုးတဲ့နေကဝယ်ဆေးအနေထားရရှိသေးလားဆရာ
ဒီကလေးတွေဒီတက်ရှူလာညောင်ယောဂတွေကတော့ဖြစ်များတယ်ပေါ့နော်ခုနကပြောသလိုအဲ့ဒီဖြစ်များတဲ့မှာတော့မှသေတာကတော့အဲ့ဒီဘက်တီးရီးယားနမူနေရလို့ခေါ်တဲ့ဘက်တီးရီးယားပိုးကြောင့်ဆုတ်ရောင်ခြင်းဖြစ်တာကြောင့်သေပြောက်များတယ်ပေါ့နော်အဲ့ဒီဒါကြတော့ထိရောက်တဲ့ပရိသီပါဆေးတွေကိုပေးဖို့လိုတာပေါ့အဲ့ဒါကိုပေးဖို့လက်လန်းမီတဲ့နေရာတွေမှာတော့သိပြဿနာမရှိပါဘူးလက်လန်းမမီတဲ့နေရာမှာတော့ဒါနဲ့သိပြောက်နိုင်တယ်အဲ့မှာနှစ်လနဲ့ငါးနှစ်ကလေးတွေမှာအဖြစ်များဆုံးပိုးကနှမျိုးရှိတယ်ပေါ့နော်အဲ့ဒါက H influenza လို့ခေါ်တဲ့ဒီဘက်တီးရီးယားနဲ့ Pneumococcus လို့ခေါ်တဲ့ဘက်တီးရီးယားပေါ့နော်အဲ့ဒါအပြင်တစ်ခါလေးကြလဲရှိတဲ့နည်းနည်းကျင်နေပေမဲ့ပြင်းထန်တာ Staphylococcus Aureus လို့ခေါ်တာပေါ့အခုကျွန်တော်တို့ကဒီငါးမျိုးဆက်တယ်မှာ H influenza ကအပိသားပေါ့နော်အဲ့တော့ဒီဟာကိုသုံးခါထိုးတာအရာအပြင်ဒီယောဂါနဲ့တိကျောက်တဲ့ဆိုတာတော်တော်လေးသွားတယ်နော်ခုနကပိုင်းဒီ2016တဲမှာဒီမြို့သားကာဝစီထဲကိုထိုးတဲ့စီစဉ်မှာထဲသွင်းထိုးဆိုတာကျွန်တော်နောက်ထပ်တစ်မျိုးပို့ဖြစ်တဲ့ညူမိုကောကာပေါ့နော်အဲညူမိုကောကာဘက်တီးရီးယားပေါ့အဲ့ဒီဘက်တီးရီးယားကိုကာကွယ်တဲ့ကာဝစီပေါ့ဆိုတာထဲဖို့စီစဉ်နေပါလားခင်ဗျာ
ဟုတ်ကဲ့ဆရာဒီကာကွယ်စီကိုဆရာကြီးဘယ်လိုမျိုးထိုးပေးနိုင်လဲ
သူကခလေးနှစ်နှစ်အောင်မှထိုးတဲ့မျိုးစားမျိုးရှိပါအဲ့ဒါညူမိုကောကာကွန်ဂျူဂိတ်ဗက်စင်းလို့ခေါ်တော့နော် PCV လို့ခေါ်ပါအဲ့ဒါကတော့ဒီနှစ်နှစ်အောက်မှာကို6ပတ်ကနေစပြီးထိုးလို့ရပါတယ်ကျွန်တော်တို့ကတော့ဘယ်လိုခုစဉ်းစားထားလဲဆိုတော့2လ4လ6လမှာ3ချိန်ထိုးမယ်ပေါ့နော်အဲ့တော့ဒါကအခုထိုးနေတဲ့ဒီစက္ကန့်တစ်ဖက်ပေါ့အဲ့ဒါတစ်ဖက်ပေါ့နော်နောက်4လမှာတော့ကျွန်တော်တို့မကြခင်ဒီဂျင်ဆန်မှာတရက်ကမှစတုန်းနဲ့ IPV လို့ခေါ်တဲ့ပိုလီယိုထိုးဆေးပါပါမယ်ပေါ့အဲ့ဒီ4လအချိန်မှာတော့3မျိုးထိုးရမှာပေါ့နော်ဟိုကျန်တဲ့2လနဲ့6လမှာဆိုလို့ရှိရင်တော့နှမျိုးထိုးရမှာပေါ့တစ်ဖက်က9မျိုးဆက်တစ်ဖက်ကညူမိုကောကာဒါပေမဲ့ခုတော်လို့ဆိုကျွန်တော်တို့ဒါကိုမထည့်နိုင်သေးပါဘူးလာမယ့်2016တဲမှာထည့်ဖို့ကြိုးစားနေတာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအခုလိုဒီကာကွယ်ဆေးမထိုးနိုင်ခဲ့လို့ယောဂါဖြစ်လာတယ်ဆိုတာဆရာနော်ယောဂါကိုစောစောစီးတည်နိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေသတိထားပြီးတော့စောင့်ကြည့်ရမလဲဆရာ
စုပ်ဝဲမီလက္ခဏာကြာတက်ရှူမြန်နဲ့အရက်အပြားကြီးတယ်ပေါ့နော်ဆိုတော့ရှင်တက်ရှူလိုက်တဲ့အဲနဲ့ပြင်းထန်လာရင်တက်ရှူရင်နံယောဂါကိုရင်ဘတ်တွေခြိုက်ဝင်တယ်နော်နိုင်အောင်ပိုင်းချမ်းချမ်းဝင်သွားတယ်ပေါ့နော်ဒါတကွာဒီတိတ်ပြားလို့ရှိရင်တော့ယောဂပြင်ထန်တော့ကက်တာတို့မိန်းတာတို့နော်အစားအသောက်ရေမဝင်မှုစက်တိုက်အန္တရာယ်တိုင်းတွေဖြစ်မှာပေါ့ဒါဒီဆုပ်အေးမီပြင်ထန်တဲ့ဆုပ်အေးမီရဲ့လက္ခဏာတွေပါ
ဟုတ်ကဲ့ဆရာအဲ့လိုအခြေအနေမှာတော့ဒီဆေးဝင်ဆေးကံအမြန်ပြဖို့လိုတာပါဆရာနော
်ဟုတ်ကဲ့ခင်ဗျအဲ့မှာတော့ ီကလေးတယောက်အနာရှိတဲ့ချောင်းဆိုးတဲ့ဖျားတယ်ပြီးရင်ခုနအနေလက္ခဏာတွေပေါ့နော်ဆိုလိုတာမိန်းတာတို့တက်တာတို့နော်စားတော့ရင်မဝင်ဘူးနော်ဒါဇက်တိုက်အန်နဲ့နောက်တက်ရှူတာလဲဟိုအရမ်းမြန်နေပေါ့နော်ဆိုလိုတာကလေးကနှစ်လောက်ဆိုရင်အမနဲ့ကိုအချိန်60တဲ့အထက်ပေါ့နှစ်လနဲ့တစ်နှစ်ကြာဆို50တဲ့အထက်တစ်နှစ်နဲ့9နှစ်ကြာဆို40တဲ့အထက်ပေါ့နော်အဲ့လိုရှိလို့ရှင်ဒါကျွန်တော်တက်ရှူမြန်နေလို့သတ်မှတ်ပါတယ်အဲ့လိုကလေးကြီးကြာလို့ရှင်တော့လေဆရာဝန်နဲ့ပြောဖို့လို့ပါ
ဟုတ်ကဲ့ဆရာအခုလို့ဒီကာကွယ်ဆေးထူရနဲ့ပတ်သက်ပြီးတော့ဆရာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
မီမိုကော့ပယောဂဗတ္တိယအစုပ်အိမ်ကြီးတာဖြစ်တာလည်းမဟုတ်ဘူးနားပြေရတာလည်းဖြစ်တာများတယ်အဲ့ကွာအရိယာမဆင်အုံနောက်မရောက်ဖြစ်တဲ့အထက်မှာလည်းဒီရှင်များတဲ့၃မျိုးလောက်ထဲမှာ၃မျိုးအနေနဲ့ပါတယ်။နောက်ဗတ္တိယပိုသွေးထဲမှာပြန့်နှံ့ပြီးတော့သွေးစိတ်ပြန်လာတဲ့ဒီကြောင့်လို့ရှိရပေါ့။ဒီနျူမိုကော့ကယောဂါကြောင့်ပေါ့နော်နျူမိုကော့ကဗတ္တိယပိုရဲ့ယောဂါကြောင့်ဒီကမ္ဘာလုံးမှာကလေးသေးပြောင်းလို့ကတစ်နှစ်ကို၅သိန်းလောက်ရှိတယ်လို့တွက်ထားပါတယ် WHO ကလေ။အဲ့တော့ဒါလည်းဒီလိုကာဝယ်ဆေးအနေနဲ့ကြားထားဖို့ကောင်းတဲ့ယောဂါတစ်ခုဖြစ်ပါတယ်။အဲ့တော့မြန်မာပုံကျွေးနိုင်ငံနဲ့တချို့ပုံကျွေးနိုင်ငံတွေမှာဒါမြို့သားကာဝယ်ဆေးတို့စီမံချက်မှာထည့်ထားပြီးဖြစ်ပါတယ်။ကျွန်တော်က2006တည်းမှာထည့်ဖို့အတွက်စီစဉ်နေတာပါနော်။ဒါပေမဲ့ဒီပိုးကာဝယ်ဆေးကိုပဲဒီပြင်ပဈေးကွက်မှာတော့ကျနေတာကြားပါပြီ။အနည်းဆုံး၄-၅နှစ်တော့ရှိပါပြီ။အဲ့ဒီခါမှလည်းပြင်ပဈေးကွက်မှာရတော့ကုမ္ပဏီဆေးကိုဝယ်ပြီးထိုးရတယ်ပါနော်။ထိုးလို့ရှင်ထိုးလို့ရပါတယ်။ကျွန်တော်တို့ငငယ်မှာထိုးလို့ရှင်တော့2လ၊4လ၊6လပေါ့နော်။အဲ့လိုမျိုးအမ်ကျွန်တော်တို့ဘာလုပ်ပြီးလဲဆိုကိုစွာကာဝယ်ဆေးက2လ4လ6လထွင်း3လ5လ9လပေါ့နော်အဲ့လိုထုတ်ပေးပါဒါမှမဟုတ်သူက3လ5လနောက်တစ်နှစ်ကြာမှတစ်ခါအဲ့လိုမျိုးလဲထုတ်လို့ရပါအဲဘာပဲဖြစ်ဖြစ်ဒီကာဝယ်ဆေးတွေကထိရောက်ပြီးတော့ချိုးရှိပါတစ်ခါဒီယောဂပိုးကိုကာဝယ်ဆေးကိုပဲနှစ်နှစ်ထက်မှဆိုတော့ဒီမှာ new mode 23ဆိုတဲ့အမျိုးစားရပါ
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတိုင်းရင်းသတင်းလွှာစီစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ရှင်တိုင်းရင်းသားဒေသတွေမှာနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့လာမယ့်နှစ်သစ်ဇန်နဝါရီလမှာကျင်းပမယ့်ပြည်ထောင်စုငင်းချင်းရေးညီလာခံကိုတက်ရောက်ဖို့အတွက် UPWC ဒုဥက္ကဋ္ဌဝင်းကြီးဦးသိန်းစုံနဲ့အဖွဲ့ကနေဖွားနယ်မိုင်းလာအဖွဲ့ကိုတွားရောက်တိုက်တွန်းခဲ့ပါတယ်။ကချင်ပြည်နယ်ပမော်ခရိုင်ဘက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားစစ်ရေးတင်းမာနေစေဆိုတာနဲ့စစ်ပြေးဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာစစ်တပ်ကနေတပ်ဆုတ်ခွာပေးဖို့ရှမ်းလူထုအခြေပြုဖွဲ့စည်းတွေကနေတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတတိုင်းပြည်လုံးအပြစ်ခံရစေးရေးစာချုပ် NCA လက်မှတ်ရေးထိုးပြီးလာမယ့်နှစ်ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငင်းချမ်းရေးညီလာခံကိုတက်ရောက်ဖို့အတွက်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌနဲ့ဝန်ကြီးဦးသိန်းစောနဲ့အဖွဲ့ဟာဝါနဲ့မိုင်းလာအဖွဲ့ကိုတွားရောက်တိုက်တွန်းခဲ့ပါတယ်ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကဝါခေါင်းဆောင်ဒုတိယဥက္ကဋ္ဌရှောက်မင်လျံနဲ့မိုင်းလာခေါင်းဆောင်ဦးဆိုင်လင်းတို့ကိုတွားရောက်တွေ့ဆုံခဲ့တာပါခရီးစဉ်မှာလိုက်ပါတဲ့အမှတ်နှစ်စစ်စင်ရေးအထူးအဖွဲ့မူဒုတိယဗိုလ်ချုပ်ကြီးရာပြည့်ကလည်းအမျိုးသားပြန်လည်တက်မြက်ရေးအတွက် NCA လက်မှတ်ထိုးဖို့လမ်းဖွင့်ပေးထားတယ်လို့ပြောပါတယ်။ဝါနဲ့မိုင်းလာတပ်ဖွဲ့ဟာပြည်ထောင်စုအဆင့်ငင်းချမ်းရေးတိစောက်ထားတဲ့အဖွဲ့ဖြစ်တဲ့အတွက် NCA အပြည့်ရစာချုပ်ကိုပြန်လည်ချုပ်ဆိုတာတွေမပြုလို့တော့ပဲအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲမှာသာဓာတ်ရိုက်ပါဝင်လို့တယ်လို့ UWSA အရာရှိတဦးကပြောပါတယ်။လာမယ့်ပြည်ထောင်စုငင်းချမ်းရေးညီလာခံကိုဝါနဲ့မိုင်းလာနှစ်ဖွဲ့အနေနဲ့တက်မတက်မဆုံးဖြတ်ရသေးပါဘူ
းကချင်ပြည်နယ်ပမော်ခရိုင်ဘက်မှာကချင်လူလာရေးတပ်မတော် KIA တပ်ရင်းတင်းနဲ့မြန်မာအစိုးရတပ်မတော်တို့အကြားစစ်ရေးတင်းမာနေစေဖြစ်ပါတယ်ပမော်လမ်းတလျှောက်အစိုးရအင်အားတွေဖြည့်လာတဲ့နောက်ပိုင်းဒီဇင်ဘာလ12ရက်နေ့ကတိုက်ပွဲတွေဖြစ်ပွားရာကနေက ခုချိန်ထိစီရတင်းမာတဲ့အနေအထားမှာရှိနေသေးတယ်လို့ဒေတာခန်တွေကပြောပါတယ်။မန်စီမြို့အရှိဘက် KIA တိုက်ရင်တနေမြေဘက်ကိုအစိုးရတပ်ဝင်ရောက်လာလို့ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ KIA တိုက်ရင်တပါတော်ဘန်စ်ခန်းဘက်ကိုအစိုးရတပ်ဘက်ကလည်းနဲ့ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ KIA ဘက်ကပြောပါတယ်။မူမောင်မြို့နယ်ဘက်မှာရှိတဲ့အခြား KIA တပ်စခန်းတွေကိုလည်းအစိုးရတပ်ရှေ့တန်းစစ်စခန်းတွေကနေမကြာခဏလည်းနဲ့ကြီးတွေနဲ့ပြစ်ခတ်မှုရှိနေတယ်လို့လည်း KIA ဘက်ကပြောပါတယ်။နိုဝင်ဘာရွေးကောက်ပွဲအလွန်တပတ်အကြာမှာအစိုးရတပ်တွေကနေမွန်းညင်းမြို့အနီးအသည့်တိုးချဲ့ဖွဲ့စည်းထားတဲ့ KIA တပ်မှရှစ်ဌာနချုပ်ကိုပြင်းပြင်းထန်ထန်လေးကြောင်စစ်စင်တိုက်ခိုက်တိမ့်ပိုက်ပြီးတဲ့နောက်ပိုင်းစက်တိုက်စုတလိုနေရာအနှံ့စစ်ရေးတင်းမာလာနေတာဖြစ်ပါတယ်
ကရင်ပြည်နယ်မှာအခြေခံပညာထက်တန်းကျောင်းနဲ့အလေတန်းကျောင်းတွေကကျောင်းသားတွေမူရစ်ဆေးဝါးသုံးဆွဲမှုများရှိလာနေပြီလို့ကျောင်းဆရာဆရာမတွေကပြောပါတယ်။ကျောင်းသားလူငယ်မူရစ်ဆေးဝါးသုံးဆွဲမှုနဲ့ပတ်သက်ပြီးကရင်ပြည်နယ်ဖအံခရိုင်မှာပြီးခဲ့တဲ့နှစ်ကဖမ်းဆီးရမှုတွေရှိတယ်လို့တက္ကသိုလ်ကျောင်းဝင်းအတွင်းမှာလည်းဖမ်းဆီးရတာတွေလည်းရှိခဲ့တယ်လို့ကရင်ပြည်နယ်ဖအံခရိုင်ရဲတပ်ဖွဲ့ဒုတိယရဲမှူးကြီးစောမင်းအောင်ကပြောပါတယ်။ကရင်ပြည်နယ်မှာ WY တစိမ့်မူရစိတ်ကြွဆေးပြားကိုအများဆုံးသုံးဆွဲကြတယ်လို့ဒီဆေးပြားတွေကိုထိုင်းမြန်မာမြဝတီနယ်စပ်ဘက်ကနေဝင်ရောက်လာမှုများတယ်လို့ဖအံခရိုင်ဒုတိယရေးမှူးကနေပြောပါတယ်
ရခိုင်မျိုးတမီများအစည်းအရုံးအဖွဲ့ရဲ့ဒုတိယအကြိမ်ဗဟိုကော်မတီမျက်နှာစုံညီစည်းဝေးကိုဒီဇင်ဘာ20ရက်နေ့ကနေ22ရက်နေ့ထိစစ်တွေမြို့မှာကျင်းပခဲ့ပါတယ်။အဲ့ဒီစည်းဝေးမှာဖွဲ့ဥက္ကဋ္ဌတော်စောမြတ်ရာဇာလင်းကမျိုးတမီတွေအနေနဲ့နိုင်ငံရေးအရေးချင်းပြေဝပြီးဆုံးဖြတ်ချက်တိုင်းမှာမျိုးတမီကောင်းဆောင်တွေပါလာနိုင်ရေးအတွက်ရခိုင်မျိုးတမီအစည်းအရုံးကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အစည်းအဝေးကိုရခိုင်ပြည်နယ်18မြို့နယ်ကဗဟိုလုံမှုဆောင်ကိုယ်စားလှယ်50ခန်းတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ရခိုင်မျိုးတမီးအစည်းအရုံးကို1998ခုနှစ်ကဘင်္ဂလားမြန်မာနယ်စတနီယာမှာစတင်ဖွဲ့စည်းခဲ့ပြီး2012ခုနှစ်မှာပြည်တွင်းကိုဝင်ရောက်လှုပ်ရှားလာတာဖြစ်ပါတယ်
မြန်မာနိုင်ငံမှာချင်းလူမျိုး53မျိုးရှိတယ်လို့သတ်မှတ်ရေးတွက်မှုဟာမှန်ကန်မှုမရှိဘူးလို့2014ခုနှစ်သကောင်စင်းဆိုင်ရာချင်းအမျိုးသားအထောက်အကူပြုကော်မတီကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာချင်းလူမျိုး53မျိုးရှိတယ်ဆိုပြီးတက်မတော်အစိုးရလက်ထက်ကစတင်ကရေးသားပြောဆိုမှုရှိလာပြီး2014ခုနှစ်လူဦးရေနဲ့အိမ်အကြောင်းအရာသကောင်စင်းကောက်ယူရမှာလဲချင်းလူမျိုးများကို53မျိုးပိုင်းခြားကကောက်အမှတ်401ကနေ450အထိသတ်မှတ်ကောက်ယူခဲ့တာကြောင့်ချင်းလူမျိုးတို့အကြားနားလည်မှုလွှဲမှခြင်းစိုးရိမ်စိတ်များဖြစ်ပေါ်ခြင်းနဲ့အချင်းချင်းစိတ်ဝမ်းကွဲပြားရန်အစပြုလာခြင်းတွေကြုံတွေ့ခဲ့ရတယ်လို့သကောင်စင်းဆိုင်ရာချင်းမျိုးသားအထောက်ကူပြုကော်မတီရဲ့ကြေညာချက်မှာထောက်ပြထားပါတယ်
သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရှင်။မြန်မာအစိုးရစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကနေစွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေနေရက်ရင်းကိုပြန်နိုင်ဖို့မြန်မာတပ်မတော်ကနေတပ်တွေစုခွာပေးဖို့ကျန်းလူထုအခြေပြုအဖွဲ့အစည်းတွေကနေတောင်းဆိုခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကျေးသီးနဲ့မိုင်းရှုဒေသခံစစ်ပြေးဒုက္ခသည်တွေရဲ့လက်ရှိအခြေအနေတွေကိုတော့ဆိုင်းမွန်းကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းရှုဒေသဘက်မှာစစ်ပြေးဒုက္ခတဲ့3000နီးပါးခန့်ဟာမြန်မာတပ်မတော်ကနေဟန့်တားထားနေတာကြောင့်နေရက်မပြနိုင်သေးဘူးလို့ရှမ်းလူထုအခြေပြုအဖွဲ့အစည်းရဲ့ပြောခွင့်ရရင်ဟန်ဖာကပြောပါတယ်
အခုဆိုရှိမပြနိုင်သေးတာကထိုက်ပါရှိမယ်ခွန်မရှိမိုင်းရှုရှိပုံနဲ့မပြနိုင်ဘူးဒါနဲ့ဟာရမပြန်ကုန်ဘူးရှိတော့သုံးတော့ကျော်မပြနိုင်သေးတာအစ်ကားလို့ရှိနေတယ
်မိုင်းရှုမြို့နယ်တဲကကုန်းနင်နဲ့နံပါမုံတေရခန့်တွေဟာနေမြေမအေးချမ်းသေးလို့မိုင်းရှူဒုက္ခတဲ့စခန်းနဲ့ဟိုင်းပါရွာအနီးမှာအိမ်ယာအသစ်ဆောက်လုပ်နေထိုင်နေရတဲ့အခြေအနေမှာရှိနေတာပါဒုက္ခတဲ့တွေနေရရင်ပြန်နိုင်ဖို့မြန်မာစစ်တပ်တွေကနေတပ်ဆုတ်ခွာပေးဖို့ရှမ်းလူထုခြေပြုတ်အဖွဲ့အစည်းတွေကနေတောင်းဆိုတယ်လို့အဖွဲ့ရဲ့ပြောခွင့်ရရင်ဟန်ဖာကပြောပါတယ်
တိုက်ပွဲဖြစ်တဲ့မနက်ကျော်ပြမစစ်ရင်စီအာဆက်တိုးချတဲ့အဲဒီဒီလိုရှိနေရင်ရွာမှာစစ်ရင်ကြည့်တတ်တယ်ဗောနော်ဒီလိုနေရာကြီးဆန်းရှိတယ်ဒီမှာကစစ်ခါပေးဖို့တောင်းဆိုတာဖြစ်တယ်
ဒီစစ်ပြေးဒုက္ခတွေတွေဟာပြီးခဲ့တဲ့အောက်တိုဘာလပထမအပတ်မှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကိုစွန့်ခွာထွက်ပြေးလာခဲ့ကြတာပါတိုက်ပွဲဖြစ်ပွားနေစဲကာလတွေမှာဒေသခံတွေအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတန်ကိုလည်းခံနေရတယ်လို့ရင်းဟန်ဖာကပြောပါတယ်
ကျေးဇူးပါတယ်ဗျာ။အများကြီးစိတ်နေတယ်လို့ပြောပြီးတယ်။ဒါတော့အများတော့ပြည့်စုံတော့ဗောနော်။ကျော်သားတွေပြန်လာချင်းမှာလည်းတမက်ဖြစ်ထားတဲ့ရှင်လေးရောဗောနော်။ငကြီးမှဖြစ်နေလို့တမက်နဲ့ဖြစ်တာ
။လက်ရှိမှာတော့နှစ်ဖက်တက်တွေအကြာစီရေးတင်းမာမှုမရှိတော့ပေမဲ့မြန်မာစစ်တပ်တွေကနေကြေးရွာအတွင်းနေရာယူထားတာကြောင့်နေရပြန်ဖို့ခက်တွေ့နေကြတယ်လို့သူကဆိုပါတယ်။ မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတို့ကနေဒီဇင်ဘာ၈ရက်နေ့ကတွေ့ဆုံဆွေးနွေးမှုမှာနှစ်ဖက်တပ်တွေကိုပြန်လည်ရုပ်တိမ်ဖို့အချက်တွေပါရှိပေမဲ့ဒီကနေ့အထိတပ်ရုပ်တိမ်တာမျိုးမရှိသေးတာကြောင့်ဒုက္ခတွေတွေအိမ်ပြန်ရေးမှာအတားအဆီးဖြစ်နေတယ်လို့အစိုးရတပ်တွေပြန်လည်ရုပ်တိမ်ပေးဖို့ရှမ်းလူထုအခြေပြုအဖွဲ့အစည်းတွေကနေဒီဇင်ဘာလ၂၂ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ရဲ့လွတ်တော်၅နှစ်သက်တမ်းအတွင်းမှာပြည်နယ်ကနေပြတ်ထန်းပိုင်ခွင့်ရှိတဲ့ဥပဒေ34ခုကိုအတည်ပြုပြတ်ထန်းနိုင်ခဲ့ပေမဲ့လက်တွေ့အကောင့်ထဲဖော်နိုင်မှုမှာအားနည်းနေတယ်လို့မွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌကပြောပါတယ်ပြတ်ထန်းဥပဒေတွေထဲကစီပင်သားရဲဥပဒေအစရှိတဲ့ဥပဒေ၅ခုလောက်ကိုပဲထိထိရောက်ရောက်လုတ်ကင်နိုင်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကထောက်ပြခဲ့ပါတယ်ဒီအခြေအနေကိုတော့မိရင်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
မွန်ပြည်နယ်လွှတ်တော်ကနေအတီးပြုတ်ပြတ်ထန်းခဲ့တဲ့ဥပဒေတွေဟာလက်တွေ့ကောင်းတဲ့ဖော်ရမှာ30ရာခိုင်နှုန်းကျော်လောက်ပဲရှိတယ်လို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးချင်းဖေးကအခုလိုပြောပါဗျာ။အ
ချို့ဥပဒေတွေ 30% 40% လောက်တော့ပြတ်လာတဲ့ဥပဒေတွေပေါ်ကြတယ်။ကျန်တဲ့အားကြောင့်တော့ဒီစဲဒီတော်စုဥပဒေနဲ့ပဲသွားနေကြတယ်
ပြထန်းခဲ့တဲ့ဥပဒေတွေလက်တွေ့ကောင်းတယ်မဖော်နိုင်တာဟာလွှတ်တော်ရဲ့အားနည်းချက်တွေလဲဘာကောင်းဘာနိုင်တယ်လို့လဲဦးချင်းဖေးကအခုလိုဆက်ပြောပါဗျာ။လု
တ်ချင်လုတ်ဖို့စိတ်ရှိတယ်။နံပါတ်1ချေဘေးကနံပါတ်2အဲ့ဒီဥပဒေကိုကောက်ထဲပေါ်အောင်ဌာနဆိုင်ရာအဲ့ဒီဌာနဆိုင်ရာကသူလုပ်နေကြပြီးတော့သူ့ဥပဒေတိုင်းမှာလုပ်ချင်တယ်တောင်းမလုပ်ချင်ကျွန်တော်တို့ရဲ့ skill ကျွမ်းကျင်ပုံပါလေလိုအပ်နေတာရှိရှိ
ဒါအပြင်အတီးပြုတ်ပြတ်ထန်းခဲ့ပြီးဖြစ်တဲ့ဥပဒေတွေကိုလည်းလွှတ်တော်တက်တမ်းမကုန်ခင်ပြန်လည်စီစစ်သုံးသပ်ပြီးပြင်ဆင်စရာရှိတဲ့ဥပဒေတွေကိုပြင်ဆင်ပြီးလိုအပ်ပါကအသည့်ရေးဆွဲသည့်သာရှိရင်လည်းအသည့်ရေးဆွဲသွားမယ်လို့လည်းလွှတ်တော်ဥက္ကဋ္ဌကပြောပါတယ်လွှတ်တော်တက်တမ်း၅နှစ်ကာလအတွင်းမှာပြတ်ထန်းခဲ့တဲ့ဥပဒေတွေထဲကစီပင်သားရရဲ့ဥပဒေနဲ့ပုဂ္ဂလိကယင်ပြည့်စွဲရေးဥပဒေစတဲ့ဥပဒေ၅ခုလောက်ပဲထိထိရောက်ရောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်တာရှိပြီးတော့ခြားဥပဒေတွေကအကောင့်ထဲပေါ်နိုင်ရှိမရှိဘူးလို့ကြက်ထုံမြို့နယ်မဲဆန္ဒနယ်အမှတ်2လွှတ်တော်ကိုယ်စားလှယ်ဦးစိန်မြင့်ကပြောပါဗျာ
။ပြတ်ထန်းတဲ့ဥပဒေထဲမှာအကောင့်ဖယ်ပုံတော့အမွန်ပြည်နယ်ရေးမျိုးကုန်ဥပဒေအဲ့ဒီမှာအခွန်တုပ်တွေရကြတယ်။ဒုတိယကမွန်ပြည်နယ်အတွဲပုဂ္ဂလိကယင်နဲ့ဆင်းရဲပြီးတတိယကစီဗနာဦးလေနော်စိတ်ကန်းကုန်နေကုန်ကြဦ
း2008ဖွဲ့စည်းပေါ်ချေခါဥပဒေစီရနှင့်အရာစီပေါ်ရေးကဏ္ဍဘာနာရေးနှင့်စီမံကိန်းကဏ္ဍစိုက်ပျိုးရေးနှင့်မွေးမြူရေးကဏ္ဍစွန့်အင်ကဏ္ဍလျှက်စစ်ကဏ္ဍအဆက်ရှိတဲ့ကဏ္ဍရှိခုအတွက်ကိုဘီနန်ဒါမမဟုတ်တိုင်းဒေသကြီးလွှတ်တော်တို့ကနေဥပဒေပြုခွေးရတဲ့ကဏ္ဍတွေဖြစ်တဲ့ဆိုပြီးဖော်ပြထားပါတယ်ထပ်ပါကဏ္ဍကြီးရှိခုအတွက်ကိုဥပဒေပေါင်း49ခုနဲ့ဥပဒေခွဲ2ခုပြတ်ထန်းခွင့်ရှိတယ်လို့လည်းပါပါတယ်မွန်ပြည်နယ်လွှတ်တော်အနေနဲ့ကလွှတ်တော်တဲ့တန်းရဲ့နောက်ဆုံးအကျဉ်းစီဝေးမှာတော့ဥပဒေ34ခုကိုအတိပြုပြတ်ထန်းခဲ့ပြီးဖြစ်ပါတယ
်အခုသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်လာမယ့်နှစ်သစ်ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငင်းချမ်းရင်ညီလာခံကိုတက်ရောက်ဖို့အတွက် UPWC ဒုဥက္ကဋ္ဌနဲ့ဝန်ကြီးဦးသိန်းစောနဲ့အဖွဲ့ဟာဝါနဲ့မိုင်းလာအဖွဲ့ကိုတွားရောက်တိုက်တွန်းခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင့်သံကြားအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းညင်ကြတယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာတိုက်တက်တာမှတ် 855 ရန်ကုန်စာတိုက်ကြီးကိုပေးပို့နိုင်ပါတယ်ရှင်ဖုန်းနံပါတ်ကတော့1-239-382-999လေးဖြစ်ပါတယ် email နဲ့ဆက်သွယ်လို့သူတွေအတွက်ကတော့ burmese@voanews.com ဖြစ်ပါတယ်ရှင်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောတာရှင်များခင်ဗျာ OSCE လို့အတူကောက်ခေါ်တဲ့ Organization for Security Cooperation in Europe ဥရောပလူညုံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့ Helsinki နောက်ဆုံးအရေးယူဆောင်ရွက်မှုနှစ်40မြောက်အခါသမယမှာဥထိပ်ပန်းစင်ရမယ့်အချက်တွေကိုအဖွဲ့ဝင်နိုင်ငံတွေကလေးစားအတိအမှတ်ပြုပြီးဆင်နွှဲကျင်းပနေကြပါတယ်။ဒီလိုလေးစားဥထိပ်ပန်းစင်ကြရမယ့်အချက်တွေထဲမှာရှိရင်ဆွဲဂုံတိတ်ခါကိုလေးစားအတိမတ်ပြုဖို့လူတဦးချင်းစီရဲ့လူအခွင့်ရေးနယ်မြေနယ်နိမိတ်တတ်မှတ်ချက်တွေပေါ်မှာလေးစားမှုရှိရေး OSCE အတိမတ်ပြုဒေတာတွေမှာအင်အားအသုံးပြုပြီးတော့ချိမ့်ချောက်မှုမရှိစေရေးစတာတွေပါဝင်ပါတယ်ဒီချိန်မှာရ ရုရှားကိုယ်တိုင်ပါဝင်လက်မှတ်ရေးထိုးထားတဲ့ Minsk သဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်ရေးအတွက်အပြည့်အဝပါဝင်ဆောင်ရွက်ကြဖို့ရုရှားနိုင်ငံနဲ့ခွဲထွက်ရေးတပုံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။အဲ့ဒီထက်မှရုရှားရဲ့တပ်ဖွဲ့ဝင်တွေနဲ့လက်နက်ပစ္စည်းကိရိယာတွေကိုယူကရိန်းနိုင်ငံအရှေ့ပိုင်းကနေရွှေ့ပြောင်းဖို့နဲ့ OSCE အဖွဲ့ဝင်တွေအနေနဲ့လွတ်လွတ်လပ်လပ်လေးလာစောင့်ကြည့်ခွင့်ပြုရေးအစရှိတာတွေပါဝင်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကလည်း Minsk သဘောတူညီချက်ဟာယူကရိန်းနိုင်ငံရဲ့ဥပဒေအရကျင်းပတဲ့ဒွန်ဘတ်စ်ဒေသရွေးကောက်ပွဲနဲ့ OSCE အဖွဲ့ရဲ့လူ့အခွင့်အရေးနဲ့ဒီမိုကရက်တစ်အဖွဲ့လေးလာစောင့်ကြည့်မှုတွေရဲ့အရေးပါမှုကိုအလေးထားပြောကြားခဲ့ပါတယ်။နေဆက်ဒေသတွေမှာယူကရိန်းအစိုးရအနေနဲ့ပြန်လည်ထိန်းချုပ်ထားနိုင်ဖို့နဲ့နိုင်ငံရေးပယောကကြောင့်ဒဇာကန်အဖြစ်ထိန်းသိမ်းခံထားရသူတွေအားလုံးကိုလွှတ်ပေးရေးဆိုတဲ့ကိစ္စတွေလည်းပါဝင်ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းအနေနဲ့သူတို့ရဲ့လက်နက်ကြီးတွေကိုပြန်လည်ရုပ်သိမ်းဖို့နဲ့ဒွန်ဘတ်စ်ဒေသရွေးကောက်ပွဲအစီအစဉ်နဲ့ပတ်သက်ပြီးတော့ကောင်းမွန်တဲ့ညှိနှိုင်းဆောင်ရွက်မှုတွေပြုလုပ်ဖို့စတာတွေပါဝင်ပါတယ်။ဒါဟာခိုင်မာကြည့်လစ်စွာလှမ်းရမယ်ခြေလှမ်းဖြစ်ပါတယ်လို့မကြခင်ကဆာဗီယာမှာကျင်းပခဲ့တဲ့ OSCE ဝင်ကြီးများအစည်းအဝေးမှာအမေရိကန်နိုင်ငံသားရေးဝင်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်။ဒါအပြင်ပျက်စီးဆုံးရှုံးမှုကိုဖြစ်စေပြီးမလိုအပ်တဲ့ပြည်ပခါကိုရှောင်ကျဉ်ကြရမယ်လို့ပြောပါတယ်။ OSCE ရဲ့တနေရာမဟုတ်တနေရာမှာရှည်ရှည်လန်းလန်းဖြစ်နေတဲ့ပြည်ပခါတွေရှိနေပါတယ်။မော်ဒိုဗာကခွဲထွက်သွားတဲ့Transnistria, Georgia, နောက်ပြီး Nagorno Karabakh စတဲ့အရက်တွေဖြစ်ကြပါတယ်။ OSCE အတိမတ်ပြုဒေတာအတွင်းလူခွင့်ရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးရေးကိစ္စဟာဆက်လက်ပြီးတော့ဦးစားပေးလှုပ်ဆောင်ရမယ့်အရာတွေဖြစ်ပါတယ်။နိုင်ငံတော်တော်များများပြဋ္ဌာန်းခဲ့တဲ့ဥပဒေအစ်တတွေကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုကန့်သတ်ထားကြတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။သတင်းလုံငန်းပေါ်တိုက်ခိုက်မှုတွေခံနေရပြီးမီဒီယာတွေလွတ်လပ်စွာဖော်ထုတ်ပြောဆိုမှုကလည်းအနေနဲ့ရှိနေတယ်လို့တခါတရံမှာအင်အားသုံးတိုက်ခိုက်မယ်ဆိုပြီးတော့ချင်းချောက်ခံရတာမျိုးတွေလည်းရှိနေပါတယ်။နိုင်ငံသားတွေရဲ့အခွင့်အရေးချိုးဖောက်ခြင်းသတင်းတောက်တွေကိုသူတို့ရဲ့အလုပ်တွေမလုပ်နိုင်အောင်တရားဝင်နိုင်ငံရေးသဘောထားကွဲလွဲမှုတွေအတန်တိတ်ဆိတ်နေအောင်ပြုလုပ်တာတွေကလက်ခံနိုင်စရာမရှိပါဘူး။အခြေခံသဘောတရားတွေကိုကျွန်ုပ်တို့အနေနဲ့ထပ်မံအခိုင်အမာအတည်ပြုနိုင်လိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောပါတယ်။ Helsinki ဂတိကဝတ်အတွင်းရှိတည်တံ့နေမှုကကျွန်ုပ်တို့အနေနဲ့စိန်ခေါ်မှုတွေကိုဝိုင်းဝန်းအပြေရှာဖို့နဲ့ငြိမ်းချမ်းပြီးလွတ်လပ်တဲ့ဥရောပနဲ့ဥရောပအာရှထိစပ်နေတဲ့ဒေသဖြစ်ရေးဆက်လက်ကြိုးပမ်းနေစေဖို့ဖြစ်တယ်လို့ပြောကြားခဲ့ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့ခုနဆင်ခဲ့ကြရတာက American Soya ရဲ့သဘောထားမြင်ပဲဖြစ်ပါတယ်။ VOA ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင်။VOA ကနေတောက်ကြနေမနဲ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။ပုံရဟန်းမင်းကြီး Francis ဦးဆောင်တဲ့ကဘာတလွားက Roman Catholic ဘာသာဝင်တန်းပေါင်း1200လောက်ဟာချက်သပရင်းနေမှာ Christmas ပွဲတော်ကိုစတင်ဆင်နွှဲကြပါတယ်။ St. Peter's ယင်းပြင်မှာ Christmas အကျိုးလူမှုဆုတောင်းပွဲကိုပုံရဟန်းမင်းကြီးဦးဆောင်ပြီးပြုလုပ်ခဲ့တာဖြစ်ပါတယ်။စီးရီးယားဆွေးနွေးပွဲအနေနဲ့နိုင်ငံခြားကဝင်ရောက်ဆွတ်ဖက်မှုတွေမပါဘဲဂျနဗာမြို့မှာကျင်းပမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်ဖို့အတွက်အဆင်သင့်ပါပဲလို့တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်နေတဲ့စီးရီးယားနိုင်ငံခြားရေးဝန်ကြီးဝီလတ်မူလမ်ကကြက်သက်ပရီးနေမှာပြောဆိုလိုက်ပါတယ်။စီးရီးယားပြည်ရင်းစစ်အဆုံးသတ်ရေးရည်ရွယ်တဲ့နိုင်ငံတကာဦးဆောင်တဲ့စီးရီးယားငြိမ်းချမ်းရေးလုပ်ငန်းစဉ်တက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုခဲ့ပြီးတဲ့နောက်သတင်းတပတ်နှိပါကြမှာခုလိုပြောခဲ့တာပါ။လာမယ့်နှစ်ဆန်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာပြုလုပ်မယ့်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်သမ္မတဘရက်အိုဘားမားရဲ့ဖိတ်ကြားချက်ကိုအာဆီယံခေါင်းဆောင်တွေကလက်ခံခဲ့ကြတယ်လို့သမ္မတအင်ဘျူအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကဗုဒ္ဓဖူးနေမှာပြောကြားခဲ့ပါတယ်။အိန္ဒိယနဲ့ရုရှားတို့ဟာဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့နျူကလ িয়ার ဓာတ်ပစ်စက်ရုံတွေကိုအိန္ဒိယနိုင်ငံမှာတည်ဆောက်ဖို့အပြင်ကာကွယ်ရေးနဲ့အရက်ဖက်ဆန်ရတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။မော်စကိုကိုအလဲလာရောက်တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးသဘောတူလက်မှတ်ရေးထိုးပွဲအပြီးမှာတော့လာမယ့်အနှစ်20အတွင်းအိန္ဒိယနိုင်ငံမှာဓာတ်ပစ်စက်ရုံအနည်းဆုံး6ခုတည်ဆောက်ရေးအတွက်ရုရှားကကူညီပေးမယ်လို့ရုရှားသမ္မတကပြောပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုရဲကောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်ကျမကတော့နနာချက်ပါရှင် VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင် Christmas နဲ့အတူပျော်ရွှင်နိုင်ကြပါစေ
This program has come to you from the Voice of America, Washington.